လက်ရှိကမ္ဘာကပ်ရောဂါအဖြစ်ရင်ဆိုင်နေရတဲ့ COVID-19 ကူးစက်မှုကိုကာကွယ်ဖို့ VOA အတန်လွင့်ဌာနအပါအဝင်အစိုးရရုံးတွေကပါပိတ်ပြရတဲ့အခြေအနေမျိုးဟာဝန်ထမ်းကာလနှစ်ပေါင်း20အတွင်း American ပြည်ထောင်စုမှာပထမဆုံးချိန်ဖြစ်ကြောင်း VOA Editor Dawkins Sowin ကအခုလိုပြောပါတယ
်။ဒါကတော့ပထမဆုံးလို့ပြောမှာပေါ့နော်။ကျမဒီ American ပြည်ထောင်စုကိုရောက်ပြီးတော့ဒီအတန်လွင့်လုပ်ငန်းကိုစပြီးတော့အလုပ်ဝင်တာဆိုအနည်း20ကျော်လောက်ရှိလာပြီပေါ့နော်။အဲ့ဒီအချိန်မှာအဲ့လိုဒီအနည်း20အတွင်းမှာဒါကပထမဆုံးအချိန်ဖြစ်နေပေါ့နော်။ဒီ Telebox ဆိုပြီးအိမ်ကနေအလုပ်လုပ်ရတဲ့အဖြစ်ပါ။
အရင်တုန်းက SARS, MERS, ကူးစက်ရောဂါတွေပေါ်ပေါက်ခဲ့တဲ့အချိန်တုန်းကတော့အခုလောက်အခြေအနေတွေဆူဆူရွရွမဖြစ်ခဲ့ဘူးလို့သူကဆိုပါတယ်။အတန်လွင့်လုပ်ငန်းတွေရပ်ဆိုင်းမသွားစေဖို့ VOA အတန်လွင့်ဝန်ထမ်းတွေအခက်ခဲတွေကြားကလုတ်ကင်နေရတဲ့အခြေအနေကိုလည်းဒေါက်ခင်ဆိုးဝင်းကအခုလိုရှင်းပြပါတယ
်။ဒီ Telework ဆိုတဲ့ဟာတော့ဒီတစ်ကမ္ဘာလုံးနဲ့တည်ပြီးတာပါလေ။အခုနည်းပညာတွေကဟိုတိုးတက်ထွန်းကားလာတဲ့အခါကျတော့ဟိုအိမ်ကနေပြီးတော့ဒီ online ကနေပြီးအလုပ်လုပ်လို့ရတာမှန်ပါတယ်။ဒါပေမဲ့ကျမတို့ဒီအတန်လွင့်လုပ်ငန်းဆိုတာကြတော့တော်တော်လေးကိုခက်ခဲပါတယ်အိမ်ကနေလုပ်တဲ့အလုပ်ကလေ။ဘာလို့ဆိုတော့ဒီ radio လည်းရှိတယ်television လည်းရှိတယ်ရုပ်မြင်သံကြားလည်းရှိတယ်ဆိုတော့ဒီနှစ်ခုစလုံးအတွက်ကိုအိမ်ကနေပြီးတော့ဒီဝန်ထမ်းတွေအတန်းလွင့်ဝန်ထမ်းတွေကျမတို့ဒီ broadcaster တွေအကုန်လုံးကအိမ်ကနေပြီးတော့အလုပ်လုပ်ရမယ်ဆိုတဲ့ဟာတကယ်ကို challenge ပေါ့နော်ဒါစိန်ခေါ်မှုကြီးတစ်ခုပေါ့နော်ဒါပေမဲ့လည်းဒီအခက်အခဲတွေကြားနေဘယ်လိုလုပ်ကြမလဲဆိုတဲ့နည်းလမ်းတွေကိုရှာပြီးတော့ကျမတို့ဒီဌာနဆိုင်ရာလူကြီးတွေဒီပြီးတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအကုန်လုံးကနေပြီးတော့ဘယ်လိုနည်းနဲ့ဒီဟာကိုကျမတို့ဒီအတန်းလွင့်လုပ်ငန်းကြီးကိုပြတ်မသွားအောင်လို့ဒီကျမတို့ရဲ့ပြိတ္တတွေနဲ့ထိတွေ့မှုကိုပြတ်မသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတဲ့မဟာဗျူဟာတွေကိုချပြီးတော့လုပ်ကြရတာပါ
American ပြည်ထောင်စုမှာအစိုးရဝန်ထမ်းတွေအနေနဲ့ Telework လို့ခေါ်တဲ့အင်ကားနေလုပ်ကင်ရတဲ့အခြေအနေမှာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေရှိနေပါတယ်ဒီအချက်လက်တွေနဲ့ပတ်သက်လို့လည်း Dawkins Sowin ကအခုလိုပြောပါတယ်
အဲ့တော့အင်္ဂါလုံးလုံးကြရဲဆိုတဲ့နေရာမှာပြည်အောင်စုအစိုးရဝန်ထမ်းတိုင်းကအရင်ကလေးကပေါ့နော်လုံခဲ့တဲ့14 5နှစ်ကလေးကဒီ Telework ဆိုတဲ့အင်္ဂါလုံးလုံးတဲ့ဒီလုံထုံးလုံနည်းတွေနဲ့ပတ်သက်လို့အကုန်လုံးကအင်္ဂါနေအလုံးလုံးဖို့ဆိုပြီးတော့သဘောတူညီချက်လက်မှတ်ရေးထိုးရတာရှိပါတယ်အစိုးရချမှတ်ထားတဲ့လုံထုံးလုံနည်းတွေတိုင်းနိုင်နာပါမယ်လို့လက်မှတ်ရေးထိုးရပါတယ်အဲ့ဒီခါမှာဒီ Telework ဆိုပြီးတော့လုံမှုဆိုရင်ပုံစံဖြစ်ရတယ်ရှောက်လာရေးရတယ်ပြီးလို့ရှိရင်ဒီ telework နဲ့ပတ်သက်တဲ့တည်ကောင်းစရာတွေအားလုံးကိုစာမေးဝဲလို့စာမေးဝဲတွေအစဉ်အဆက်ဖြေရပါတယ်။အဲ့လိုစာမေးဝဲတွေအစဉ်အဆက်ဖြေပြီးမှကျမတို့ကဒီ telework ဆိုတာလုပ်ခွင့်ရှိတာပါ။အဲ့လိုအောင်လေဘယ်သူက telework လုပ်လို့ရတယ်ဘယ်သူက telework လုပ်လို့မရဘူးလဲဆိုတာကိုကျမတို့ရဲ့အကြီးအကဲတွေကနေပြီးတော့သတ်မှတ်ပါတယ်။ဒါပေမဲ့ကျမတို့ဒီအခုဖြစ်တဲ့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဘဝကိုထိန်းချုပ်တဲ့နေရာမှာကြတော့ဒီအတန်းနဲ့လုပ်ငန်းအနေနဲ့အဆင့်၁ခွဲပြီးတော့ပေါ့နော်အဆင့်၃၀လောက်ခွဲပြီးတော့ဘယ်အဆင့်မှာဗနေညာကိုင်းတို့အလုပ်သွားမယ်ဘယ်အဆင့်မှာဗနေညာကိုင်းတို့ short ချမယ်ဆိုတာရှိပါတယ်အခုကျမတို့ရဲ့အခြေအနေကတော့လုံးဝတရားရာကိုင်းနှုံးအိမ်ကနေလုပ်ရမယ့်အဆင့်ထိရောက်နေပါတယ်
တရုတ်နိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိခဲ့ရမှာအမေရိကန်ပြည်ထောင်စုမှာသေဆုံးသူအရေအတွက်ဟာအနည်းဆုံး100ပတ်ဝန်းကျင်ရှိနေပါပြီCOVID-19 ရောဂါဟာလူလူချင်းကူးစက်မှုနှုန်းအရန်ကိုမြန်ဆန်တဲ့အတွက်လဲလူတွေကိုအတက်နိုင်ဆုံးအိမ်ပြေမထွက်ဖို့နှီးပြူဟာကိုအမေရိကန်အစိုးရကတည်တည်ချာချာချမှတ်ဆောင်ရွက်နေတယ်လို့ဒေါက်ခင်ဆိုးဝင်းကပြောပါတယ
်ကမ္ဘာကပ်ရောဂါအဆင့်အထိတောင်မှဒီကမ္ဘာကျန်းမာရေးအဖွဲ့ကနေပြီးတော့သတ်မှတ်ထားတဲ့ဟိုဗိုင်းရပ်စ်ပိုးဒီအနေရကိုဘယ်လိုကာကွယ်မလဲပေါ့နော်အဲ့လိုမျိုးဘယ်လိုကာကွယ်မလဲဆိုတဲ့နေရာမှာဒီသမရအိမ်ပြူတော်ကနေပြီးတော့နေ့တိုင်းဒီ task force လို့ခေါ်တဲ့ဒီလုပ်ငန်းအဖွဲ့ကြီးကိုဖွဲ့ပြီးတော့ဘယ်လိုကာကွယ်မလဲဒီပြက်နှက်တဲ့နှုံးကို short ချနိုင်အောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့15ရက်တာဒီလိုမျိုးshort ချဖို့ပြန့်နှံ့မှုလုံး short ချဖို့နည်းလူဟာတခုကိုသူတို့ချမှတ်လိုက်ပြီးတော့ကျမတို့ဒီပြည်တော်စုဆိုရဝန်တန်းနေဖြစ်နိုင်လို့ရှိရင်ရုံးကိုဘယ်သူမှမလာဘဲနဲ့ပေါ့နော်အိမ်ကနေလုံးလုံးချဖို့တိုက်တွန်းတာပါ
COVID-19 ကူးစက်မှုအခြေအနေဘယ်လောက်ထိဆိုးလာမလဲရောဂါကာကွယ်ရေးကာလဘယ်လောက်ထိကြာမလဲဘယ်သူမှတော့အတိအကျမသိရသေးပါဘူးကျမအင်ဂျင်နိုင်ပါရှင်